သမရရွေးကောက်ပွဲအကြောင်းလူချင်းဆုံးပြီးစကားဆစ်ထိုးပွဲကျင်းပမယ်။အောက်တိုဘာ15ရက်ကျတဲ့ရင်းနေ့အစည်းအဝေးဖြတ်သိမ်းခဲ့တဲ့နောက်သမရဒေါ်နယ်ထရမ့်နဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်တို့ဟာမဲဆန္ဒရှင်တွေနဲ့တောင်းဟောပုံစံအမေးအဖြစ်ပြုလုပ်မဲ့ဒီစကားဆစ်ထိုးပွဲအစည်းအဝေးကိုတယောက်တနေရာစီကနေပြီးပါဝင်ချက်မှာဖြစ်ပါတယ်။အမေရိကန်အရှေ့ပိုင်းဆန်တော်ချိန်ကျတဲ့ရင်းနေ့ည8နာရီမှာသမရထရမ့်ကဖလော်ရီဒါပြည်နယ်မိုင်ယာမီမြို့ကမဲဆန္ဒရှင်တွေရဲ့အမေးဖြေကြားချက်တွေကို NBC သတင်းဌာနကနေထုတ်လွှင့်ပေးမှာဖြစ်တယ်လို့တစ်ချိန်တည်းမှာပဲ Pennsylvania ပြည်နယ် Philadelphia မြို့ကမဲဆန္ဒရှင်တွေရဲ့မေးမြန်းချက်အတွက် Joe Biden ရဲ့ဖြေကြားချက်တွေကို ABC သတင်းဌာနကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။ Florida နဲ့ Pennsylvania ပြည်နယ်တို့ဟာသူတို့နှစ်ဦးအတွက် November 3ရက်သမရရွေးကောက်ပွဲမှာအကျိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေပါ။ရွေးကောက်ပွဲကျင်းပဖို့သတင်း3ပတ်လောက်ပဲလိုတော့တာဖြစ်ပေမဲ့ဒီပြည်နယ်နှစ်ခုစလုံးကဒေသခံတွေဟာဘဲသမရလောင်းကိုပို့ပြီးနှစ်သက်ကြတယ်ဆိုတော့အခုထိတွက်ချက်လို့မရသေးပါဘူး။တနိုင်ငံလုံးဆိုင်ရာစစ်တမ်းတွေအရဂျိုးဘိုင်ဒန်ထက်ဖြန့်မြန့်ဆင်းမှတ်ပိုးပြီးနည်းနေတဲ့သမရထရမ့်ရဲ့ဖြေကြားချက်တွေကိုထုတ်လွှင့်ပေးမယ့် NBC ဟာ ABC တဲ့ကြည့်သူပိုးပြီးများတဲ့အတွက်သမရထရမ့်ရဲ့အမေးဖြေထုတ်လွှင့်ချက်ကိုကြည့်ရှုသူပိုးများနိုင်ပါတယ်။ဘယ်သူကိုမဲပေးရမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေအနေနဲ့ဒီအမေးဖြေထုတ်လွှင့်ချက်နှစ်ခုစလုံးကိုကြည့်ပြီးတူညီတဲ့မဲခွန်းတွေပေါ်မှာသမရလောင်းနှစ်ဦးဘယ်လိုဖြေကြားရလဲဆိုတာအကဲခတ်ဆန်းစစ်နိုင်ကြမှာဖြစ်ပါတယ်။တချိန်တည်းမှာပဲရွေးကောက်ပွဲအတွက် Democratic Party ကဒုသမရလောင်းဖြစ်တဲ့ဝင်းရောက်ရှင်ပြိုင်မဲ့ Kamala Harris ဟာသူ့မဲဆွဲအဖွဲ့ကနှစ်ဦး COVID-19 အကူအဆက်ခံတဲ့အတွက်တနင်္လာနေ့အထိမဲဆွဲပွဲခီးသွားလာမှုတွေကိုရပ်ဆိုင်းထားမှာဖြစ်ကြောင်းတဲ့ပရင်းနေမှာကြေညာပါတယ်။